ဒီ20ကမ္ဘာစီးပွားအင်အားကြီးနိုင်ငံ20ကဗန္ဓရေးဝန်ကြီးတွေနဲ့ဘူပန်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးကြဖို့မူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကတိပြုလိုက်ကြပါတယ်။ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ဒီ G20 စီးပွားပြီးပူးတွဲညီညာချက်ထုတ်ရမှာအခုလိုကတိပြုလိုက်ကြတာဖြစ်ပြီးကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကြောင့်ဖြစ်လာတဲ့အန္တရာယ်တွေကပိုပြင်းထန်ကြီးမားလာနေတယ်လို့လည်းထုတ်ပြောလိုက်ကြပါတယ်။ဒီကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေကဗန္ဓရေးဆိုင်ရာကြီးကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တက်တာနဲ့အားလုံးအကျိုးခံစားခွင့်ရမယ်ဖွံ့ဖြိုးတိုးတက်မှုမျိုးကိုစခုနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကတိပြုလိုက်ကြပါတယ်ဒီကမ္ဘာဗန္ဓရေးကောင်ဆောင်တွေကပဲအခုလိုအန္တရာယ်တွေပြင်းထန်လာနေပေမဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာတိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီအကြေညာချက်ထဲမှာဖော်ပြထားပါတယ်တကယ်တော့အမေရိကန်နဲ့တရုတ်တို့အကြာကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြစ်ရှင်းနိုင်ဖို့လမ်းစာမတွေ့သေးတဲ့အခုလိုချိန်မှာဒီ G20 ဗန္ဓရေးခေါင်းဆောင်တွေအခုစနေတနင်္ဂနွေမှာအခေါ်ကိစ္စကနေကျွေးမိပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေကိုပါကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တကယ်တော့ကမ္ဘာစီးပွားအင်အားကြီးဆုံးအမေရိကန်နဲ့တရုတ်ကြား7ချိန်မြောက်ဆွေးနွေးပြီးကတည်းကဆက်လက်ဆွေးနွေးဖို့ရက်တက်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှုတွေကိုပြန်လည်လုပ်ဖို့ချိန်ဆောင်နေချိန်မှာတတိယကမ္ဘာစီးပွားအင်အားကြီးဆုံးဂျပန်အနေနဲ့ဒီ1999ခုနှစ်ကထူထောင်ခဲ့တဲ့ G20 အဖွဲ့ရဲ့စည်းဝေးကိုပထမဆုံးချိန်အင်ရှင်ဖြစ်လက်ခံကျင်းပပေးတာဖြစ်ပါတယ်ခင
်ဗျဗင်နီဇွဲလားသမ္မတနီကိုလပ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာအစားအစာနဲ့စည်းဝါးတွေကိုဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နိုင်ငံနယ်စပ်ကိုလွန်ခဲ့တဲ့လီလာကပိတ်ထားခဲ့တာဖြစ်ပါတယ်။နယ်စပ်ကိုဖွင့်လိုက်တာနဲ့ဗင်နီဇွဲလားနိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုအပြည့်အဝအသုံးချပြီးတော့အိန္ဒိယကိုလံဘီယာနိုင်ငံတွေကတချီရာမြို့ကိုဝင်ရောက်ခဲ့ကြပြီးတော့ဗင်နီဇွဲလားနိုင်ငံထဲမှာမရနိုင်တဲ့အရာတွေကိုဝယ်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံတွေကဒီနိုင်ငံတွင်းမှာလိုအပ်နေတဲ့စီးပွားနဲ့စားနပ်ရိက္ခာတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတမဒူရိုရဲ့ဆိုရှယ်လစ်အစိုးရကဘရာဇီးလ်ကိုလံဘီယာအရူဘာဘွန်နီယေနဲ့ကိုရာကကရာကောက်တို့နဲ့ထိစပ်နေတဲ့ဒီဗင်နီဇွဲလားနယ်စပ်တွေကိုပိတ်ဖို့မိန့်ပေးကြတာဖြစ်ပါတယ်ခင်ဗျာ
ဆူဒန်နိုင်ငံမှာ Sudanese Professional Association SPA လို့တော့ခေါ်တဲ့အတိုက်ခံဆန္ဒပြသူတွေကနိုင်ငံတော်အစိုးရကိုအန်တုပြီးမပူပေါင်းရေးဆန့်ကျင်ဆန္ဒပြပွဲတွေလုပ်ကြဖို့တိုက်တွန်းထားချိန်မှာဆိုင်တွေပိတ်ပြီးလမ်းမပေါ်တွေမှာလူလူကင်းမဲ့နေပါတယ်လက်ရှိစစ်ကောင်စီနှုတ်ထွက်ပေးပြီးအရသာအစိုးရထံအာဏာလွှဲပြောင်းပေးဖို့ထိုင်တပိတ်ကျောင်းစုဆန္ဒပြပွဲတွေကိုမကြခင်ကစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်အသေးအပြောက်ရှိခဲ့ပြီးအခုတော့ဒီ SPA ဆန္ဒပြပွဲအဖွဲ့ကနိုင်ငံသားတွေနဲ့အိမ်ထဲမှာနေပြီးဆန္ဒပြဖို့တောင်းဆိုထားတာဖြစ်ပါတယ်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တဲ့ဒီ SPA ကလက်ထက်ချီအရင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အေပီလမှာစစ်တပ်ကသမ္မတဟောင်းအိုမာအယ်ဘာရှာကိုရာထူးကဖြုတ်ချပြီးအာဏာသိမ်းခဲ့တာဖြစ်ပါတယ်အဲဒီနောက်မှာတော့လက်ရှိအစိုးရမနှုတ်ထွက်မချင်းရသားဆိုရမပေါ်ပေါက်မချင်းလမ်းမတွေပေါ်မှာဆက်လက်ဆန္ဒပြကြဖို့ဒီ SVA အဖွဲ့ကဆန္ဒပြတောင်းဆိုရကနေအကြမ်းဖက်နှိမ်နှင်းမှုတွေဖြစ်လာခဲ့တာပါအခုလက်ရှိအန်တုဆန္ဒပြပွဲမှာလေရင်မှုတွေနဲ့လေစိတ်ဝန်ထမ်းတွေလည်းပါဝင်လာတဲ့အတွက်ကြောင့်လေချောင်းသွလာမှုတွေရဆိုင်ပြီးလေစိတ်ဟာလည်းလူသူကိမ့်မဲ့နေတဲ့ပုံတွေကိုလူမှုကွေရမှာတင်ထားတာကိုတွေ့ရပါတယ်ခင်ဗျ